မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှင့်ရောဂါထိန်းချုပ်ရေးဆောင်ရွက်မှုနောက်ဆုံးအခြေအနေကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ရှိကြောင်းတခွဲတည်ပြုခံထားရသူတွေထဲမှာဒီရောဂါလက္ခဏာမပြသလိုသတ်မှတ်ဆောင်ကြည့်ခံရတဲ့14ရက်ကိုကျော်လွန်ပြီးမှရောဂါဖြစ်လာသူလည်းရှိနေပါပြီ။ဒီလိုအချိန်မှာပြည်သူတွေအနေနဲ့အရေးတကြီးသတိထားဖို့လိုနေကြောင်းကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကလည်းသတိပေးထားပါတယ်။COVID-19 ကြောင့်လက်တလောအသက်ဆုံးရှုံးရသူတွေဟာနာတာရှည်ရောဂါတွေတွေဖြစ်နေတာကြောင့်ဒီလိုလူတွေအထူးသတိထားဖို့လိုတယ်လို့ကျန်းမာရေးကျွမ်းကျင်သူတွေကပြောပါတယ်။ကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့မနေ့ကညထုတ်ပြန်ချက်ထဲမှာထပ်မံတွေ့ရှိတဲ့တခွဲအတီးပြူလူနာနံပါတ်23ဟာပထမဦးဆုံးလူနာနံပါတ်1ရဲ့မိခင်ဖြစ်သူလို့ဖော်ပြထားပါတယ်။အသက်58နှစ်အရွယ်ရှိပြီဖြစ်တဲ့အဲ့ဒီအမျိုးသမီးမှာကိုဗစ်ရောဂါလက္ခဏာတစုံတရာပြသခြင်းမရှိခဲ့သလိုသူ့ကိုအသွာအလာကန့်သတ်ပြီးသီးခြားထားရှိတဲ့14ရက်တာကာလကိုလည်းကျော်လွန်ခဲ့ပြီဖြစ်ပါတယ်။ဓာခွဲအတီးပြူပြီးချိန်ရဲ့အထိရောဂါလက္ခဏာမတွေ့ရှိသေးပေမဲ့တိတိမ်မျိုးနဲ့ပြည်သူဆေးရုံမှာထားရှိပြီးလိုအပ်တဲ့ကုသမှုတွေကိုဆောင်ရွက်ပေးနေတယ်လို့သိရပါတယ်။ဒီကနေ့မနက်အစောပိုင်းမှာလည်းထတ်တိုးလူနာနောက်ထပ်4ဦးကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီတခွဲတီပြူလူနာအသစ်5ဦးနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီကနေ့မနက်မှာအွန်လိုင်းကနေတဆင့်ပြုလုပ်တဲ့ရှမ်းပြည်နယ်ကပြည်သူတွေနဲ့တွေ့ဆုံခြင်းအစမှာအခုလိုသတိပေးပြောဆိုခဲ့ပါတယ်
။မနေ့ကညနဲ့ဒီနေ့ principle positive ဖြစ်တဲ့လူနာ9ယောက်တွေ့ပါတယ်။အင်္ဂါရောက်ထဲမှာတယောက်ကတော့ဖြစ်ရင်ကပထမဦးဆုံးတွေ့တဲ့လူနာရဲ့မိခင်ပါနော်။အဲ့မှာနည်းနည်းလေးထူးခြားတာစဉ်းစားကြရအောင်။တကယ်တော့ဆပတ်ကျော်သွားပြီ quarantine ဆပတ်ကျော်ပြီးမှတွေ့တဲ့ဖြစ်ပါတယ်။နောက်ပြီးတော့လေနောက်တွေ့တဲ့၄ယောက်ထဲမှာရှင်၂ယောက်ကတော့နိုင်ငံကြအဆက်အသွယ်ရှင်နဲ့၁ယောက်ကတော့မရှိဘူးဒီတွင်ရလည်းဘယ်မှလည်းမသွားခဲ့ဘူးသူစီတော့တော့နိုင်ငံကြရဲ့အဆက်နိုင်ငံကြရဲ့ကပုဂ္ဂိုလ်တွေလည်းချိတွေ့မှုမရှိဘူးပေါ့နော်ဒါတိတယ်လို့ဒါမတိဘဲနဲ့ဟိုကိုသွားကြည့်သွားတွေ့တာချိတွေ့တာတွေလည်းရှိနိုင်တယ်ဒါမှမဟုတ်အားလုံးသိပြီးတော့တတိထားဖို့လိုတယ်ဆိုတော့ကျွန်တော်ထပ်ပြီးတော့တတိပေးချင်ပါတယ်
မြန်မာပြည်ရဲ့ကိုနေဆက်ကနေတဆင့်ပြန်ဝင်လာသူတွေတိမ့်နေချီရှိနေတာကြောင့်ဒီလူတွေမှာယောဂပူးရှိခဲ့ရင်လာမယ့်နှစ်ပတ်သုံးပတ်တာကာလဟာအလွန်အရေးကြီးပြီးပြည်သူတွေအနေနဲ့လည်းစိတ်ဓာတ်ပိုင်းဆိုင်ရာပြင်ဆင်ထားရမယ်လို့အတိုင်ပင်ခံကပြောခဲ့ပါတယ်
။နောက်နှစ်ပတ်သုံးပတ်ဟာအသိအရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ဟိုထိုင်းဘက်ကပေါ့နော်အများကြီးနေဆက်ကိုကြောဖြတ်ပြီးပြန်လာတဲ့ကျမတို့ပြည်သူတွေအများကြီးရှိပါတယ်။အများကြီးဆိုတာခါရတောင်းနဲ့တိမ့်နေချီပြီးလို့ရှိတယ်။ဒီကတိုင်းပြည်လုံးကိုပြန်သွားတယ်။ကိုရပြန်ကြတယ်ပေါ့နော်။တချို့ကတော့နေဆက်နားမှာပဲကွာရန်တင်းနေတဲ့လူတွေကိုရကိုရပြန်ပြီးတော့ကွာရန်တင်းနေတဲ့လူတွေရှိတယ်။ဒါတော့အဲ့ဒီမှာဟိုယောဂပူရှိနေတယ်ဆိုလို့ရှိရင်ဒီနောက်တစ်ပတ်နှစ်ပတ်အတွင်းမှာပေါ်ဆရာရှိတယ်။ဒါကိုကျမတို့ကနေပြီးတော့ကိုပြင်ဆင်ထားရမယ်။ကျမရဲ့ဝင်ကြီးခွဲရလဲအမှန်ဥစ္စာလဲပေါ့အဲ့ဌာနတစ်ခုလုံးပေါ့တတိုင်းပြည်လုံးမှာတတ်နိုင်တော့တော့ပြင်ဆင်ထားပြီးပြည်သူတွေကလည်းစိတ်ဓာတ်ကိုပြင်ဆင်ထားအောင
်ယောဂလက္ခဏာမပြဘဲပိုးတွေ့ခဲ့တဲ့လူနာနံပါတ်23နဲ့ပတ်သက်ပြီးတော့အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမူအောင်ကျော်နိုင်ကအခုလိုသုံးသပ်ထားပါတယ
်သူဒီ connection လို့ဆက်စည်းလိုက်မိလို့ဒါပိုးရှိနေတဲ့လက္ခဏာမရှိဘူးအဲ့လိုလူတွေ community ထဲမှာအများကြီးရှိနေနိုင်ကြီးတယ်ပေါ့နော်ပိုးရှိပြီးတော့လက္ခဏာမပြလေဆိုတော့သူတို့ကတော့တိုက်နိုင်တဲ့လူကတော့နှစ်ပတ်နေပြီးကျန်းစင်းနိုင်ရင်အခုတချို့ကျွန်တော်ဆိုစောက်ပြေးကိုနှစ်ယောက်ကိုဟိုမြန်မာနိုင်ငံဒီတာရထွက်လာပြီပေါ့နော်အဲ့သူကတော့ဒီဘိုင်းရပ်စ်ကိုဒီရက်ဖြစ်အောင်တိုက်ထုတ်နိုင်တဲ့အုပ်စုအထက်မှာပါဝင်သွားမှာပေါ့သူတို့တွေတော့မှတစ်ခါတချို့ပြန်ဆစ်ဆင်းရင်ပြန်ပေါ်လာနိုင်တာလည်းရှိတယ်ပြီးတော့ဗိုင်းရပ်စ်ကတနည်းမှာကိုအောင်နေမဲ့လက္ခဏာမပြဘူးသို့တော်ဒီကိုယ့်ရဲ့ immune system ကျတဲ့အချိန်မှာသူကပြန်ထွက်လာတာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဆရာကတော့ဒီတွေ့တဲ့အပေါ်မှာသုံးသက်တာတော့အလိုလိုသုံးသက်မိ
။ကျန်းမာရေးနဲ့အားကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်အစောပိုင်းထုတ်ပြန်ပြီးချိန်အထိဆိုမြန်မာနိုင်ငံတွင်းမှာ COVID-19 ဓာခွဲအတီးပြူလူနာ28ဦးအထိရှိထားပြီးရောဂါပျောက်ကင်းသွားသူ2ဦးနဲ့သေဆုံးခဲ့သူ3ဦးအထိရှိထားပါတယ်။သေဆုံးခဲ့သူတွေဟာနာတာရှည်ရောဂါသည်တွေဖြစ်ပြီးဒီရောဂါဖြစ်သူအများစုဟာလည်းသွေးတို့ဆီးချိုရောဂါသည်တွေဖြစ်နေတာကြောင့်ဒီလူနာတွေအနေနဲ့အထူးဂရုစိုက်နေထိုင်ဖို့လိုကြောင်းကိုဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုလမ်းညွှန်ထားပါတယ်။
ဒီနေ့ဒီဝိဒနာတွေနဲ့ကိုယ့်ရဲ့ယောဂကိုထိန်းသိမ်းတဲ့ COR တွေနဲ့ထိန်းပြီးတော့ပေါင်သွင်းမှထားဖို့လိုတယ်။နောက်ကစီးကျူတနာဆိုရင်စီးကျူစီးပေါင်နေတယ်။ကိုယ့်ရဲ့ sugar level ပေါ့နော်။ကိုယ့်ရဲ့တခြားဓာတ်ကိုတာမန်လူတယောက်ရဲ့ပေါင်ထဲမှာရှိအောင်သူ့အနေနဲ့စားတောင်းတဲ့ COR နဲ့စီးကျင်နေရမယ်။အဲ့လိုပဲသွေးတို့သမားတွေလည်းဒီလိုပါပဲသူ့သွေးပေါင်တွေကိုတတ်မှတ်တဲ့ပေါင်ထင်းရှိအောင်ထိန်းနေရမယ်။နှလုံးဆိုရင်ပုံရင်းစီးတယ်။တတ်မှတ်ထားတဲ့ဆောင်ရှင်ကြားတဲ့စီးတွေတောက်ပြီးတော့ optimum health ဖြစ်နေအောင်ဆောင်ရထားမယ်ဒါကတော့ကိုယ့်ရဲ့ယောဂနဲ့ပတ်သက်ပြီးဆောင်ရရမယ်ပေါ့
နာတာရှည်ယောဂသည်တွေအနေနဲ့ငကူယောဂအခန်းကိုတည်ငြိမ်အောင်ကုသဖို့လိုသလိုပုံမှန်ကျန်းမာရေးကောင်းသူတွေအနေနဲ့လည်းပေါ်ပေါ်ဆက်ဆာမနေဖို့ကိုတတိပေးထားပါတယ်ကိုခံအားကောင်းအောင်နေထိုင်ဖို့လိုသလိုအပြင်ကနေပြန်လာပြီးတိုင်းလက်ကိုတန့်စင်ပြီးပစ္စည်းတွေကိုလည်းတန့်စင်ပေးဖို့လိုတယ်လို့မှာကြားထားပါတယ် ကျမိုင်နဲ့အကစားဝင်ကြီးဌာနရဲ့ညွှန်ကြားချက်တွေအတိုင်းလိုက်နာနေထိုင်ပြီးမလိုအပ်ဖက်အိမ်ပြန်မထွက်ဖို့ကိုလည်းအထူးသတိပေးထားပါတယ်။ COVID-19 ရောဂါပြန့်ပွားမှုကိုတိုက်ဖျက်ရမှာအထောက်အကူပြုဖို့အတွက်တရုတ်နိုင်ငံယူနန်ပြည်နယ်ကနေရောက်ရှိလာတဲ့ဆေးဘက်ဆိုင်ရာကျွမ်းကျင်ပညာရှင်12ဦးဟာလည်းဒီကပညာရှင်တွေနဲ့အတူပူးရဲဆောင်ရွက်နေတာနှစ်ရက်ရှိပြီဖြစ်ပါတယ်။ရန်ကုန်မြို့မှာ14ရက်တာနေထိုင်သွားမှာဖြစ်ပြီး COVID-19 ရောဂါကူးတာရေးနဲ့ရှာဖွေရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်သွားမှာပါ။ဒီကနေ့စီးရင်တွေအရဆိုရင်တော့ကမ္ဘာနိုင်ငံနဲ့နေမြေပေါင်း210မှာလူပေါင်း16သိန်းကျော်ကိုကူးစက်ခဲ့တာပါ။ဒီယောဂါကြောင့်သေဆုံးသူ96,000ကျော်ရှိခဲ့ပြီးယောဂါသက်သာလာသူအရေအတွက်ဟာလည်း3,600ကျော်ရှိထားပြီးဖြစ်ပါတယ်။ကျွန်မဆုစုရန်ကုန်ကနေသတင်းပေးပို့ပါတယ်။